Welcome to the Voice of America in Burmese.
Mingala nyajama khane chana garo zong lai ma chanwai la 16 ye ni tining ngun ni nya bai yue myama bai season ni go American pi dong su Washington DC ngi ro ga ni dai ya chou lun pin ni ba bi nyama sanaw chei nya 9 nai ga ni 10 nai chi chou lun pin ni le season go ro nanometer 1925 30 to pyin nanometer 190 ro ga ni dai ya na sin nai ja da lo yue myama bai ye Facebook ne YouTube sa myin na ro ga ni le dai ya na sin lo ya nai ja ba de khanya
ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝင်လိုက်ကဆောင်ရွက်ပြသွားပါမယ်ခင်ဗျာ။ဟုတ်ကဲ့ဗေဒုက္ခပြအကြံဆုံးကြော်လာနိုင်ကြပါစေဗျာ။ဒါပေမဲ့ဒီနေ့သတင်းတွေထဲမှာထိတ်ဆုပ်ဗေဒုက္ခသတင်းတရားကတော့ရန်ကုန်အလုံးမျိုးနယ်ထော်လီကွေ့အနီးမှာရှိတဲ့ထူးဆက်သုံးစီလိုက်မှာဒီကလေးမနေ့ပိုင်းကပေါက်ကွဲမိလောက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတိုက်ခိုက်စီးန
တင်းနဲ့နာဆင်ပြီးတဲ့အခါမှာတော့အမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း30ကျော်အတွင်းကုန်စည်နှုန်းတွေအမြင့်ဆုံးကိုရောက်ရှိနေတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနာဆင်ကြရပါမယ်။အဲဒီနောက်မှာတော့ဥရယာတိပြောင်းလဲမှုကြောင့်မော်လ်ဒတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေထိခိုက်နေတာ၊ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးလာကြောင်းဟောင်ကောင်သားတွေပြည်တွင်းကိုထွက်နေကြတဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုပထမဆုံးနာဆင်ကြရမှာပါ။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာဆိုရင်တော့
အလုံးသိကြတဲ့အတိုင်းပဲ2021ခုနှစ်ဖေဖော်ဝါရီလမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖြစ်လာတဲ့နိုင်ငံရေးအကျက်တွေဟာအထည်ချုပ်လုပ်ငန်းရဲ့အဓိကစီးပွားမှုဖြစ်လာတယ
်။အသက်ငင်နေတဲ့မြန်မာအထည်ချုပ်လုပ်ငန်းအကြောင်းကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းမှာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မြန်မာပြည်မပေးစာများကန္တာသတင်းတွေကတုတ္တအစီအစဉ်နဲ့ကမ္ဘာတဝန်းထူးခြားဆန်းပြားအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့တင်းငွေနေနေညအတွက်နောက်ဆုံးကသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇောင်းလိုင်းတို့ကတင်ပြပေးသွားကြပါမယ်ခင်ဗျာ
။ရန်ကုန်အလုံးမြို့နယ်ထော်လီခွေဤမှာရှိတဲ့273စီစိုက်မှာဒီကလေးမနက်ပိုင်းကပောက်ကွဲမီးလောင်ခဲ့တယ်လို့ရန်ကုန်မြို့ကန်တွေကပြောကြပါတယ်။ပောက်ကွဲတာချာပြီးတဲ့နောက်မီးလောင်ပြီးတစ်ဆိုင်လုံးပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့အနိဒေတာကန်တွေကဆိုပါတယ်။မြန်မာနိုင်ငံမီးသတ်ဦးစီးဌာနရဲ့လူမှုကွန်ရက်ပေါ်မှာထုတ်ပြန်ချက်မှာတော့မီးလောင်ဆုံးရှုံးမှုရှိတယ်ဆိုတာကိုပဲဖော်ပြပြီးဘာကြောင့်မီးလောင်ဆုံးရှုံးရတယ်ဆိုတာကိုမရေးသားဘူး။ PDF ရန်ကုန်ပြည်သူ့ကော်မတီအဖွဲ့တစ်ဖွဲ့ကတော့အလုံးမျိုးနယ်အတွင်း273စီစိုက်ကိုလက်ပစ်ပုံတစ်လုံးနဲ့သူတို့တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ပါတယ်။ VOA အနေနဲ့တိကျအတည်ပြုလို့မရပါဘူး။ရန်ကုန်3ခွတကုံမျိုးတစ်အစီအပိုင်းညွန့်နယ်ပြည်အတွင်းမှာလည်းဒီကနေ့ပောက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်စစ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြမှုတွေပြစ်ခတ်တိုက်နှင်းခံမှုတွေပြီးကြတဲ့ကရန်ကုန်ပအဝင်မြို့အတော်တော်များများမှာပောက်ကွဲမှုတွေဘုံကွဲမှုတွေကနေ့စဉ်ဆိုသလိုရှိနေတာပါ။စီရေးတက်မှမှုတွေရှိနေတဲ့ကင်းပြည်နယ်မြောက်ပြည်သင်္ကန်းကြီးတောင်နယ်မြေရဲစခန်းကိုလည်းဇန်နဝါရီလ15ရက်နေ့ညပိုင်းကအဝေးကနေပြစ်ခတ်တိုက်ခိုက်တာရှိခဲ့တယ်လို့သိရှိရပါတယ်။
အမေရိကန်ပြည်ထောင်စုတက်ကဆစ်ပြည်နယ်ကဂျူးဖျားကြောင်တစ်ခုထဲမှာတစားကနေဖမ်းထားတဲ့လူဟာဂျူးလူမှုအတန်းဝိုင်းကိုတမင်ပြစ်မှတ်ထားတာမဟုတ်ဘူးလို့အမေရိကန်စုံစမ်းစစ်ဆေးဘူရို FBI ကပြောပါတယ် Congregation Beth Israel ဂျူးဖျားကြောင်ထဲမှာတစားကဖြစ်ဖမ်းခံထားရတဲ့လူ၄ဦးစလုံးဘေးမတီရမခပြန်လွတ်လာတယ်လို့တာဝန်ရှိသူတွေကစနေနေ့ညမှာပြောပါတယ်တစားကတဦးကတော့အစားပိုင်းမှာပြန်လွတ်လာတာဖြစ်ပြီးကြံ၃ဦးကိုတော့တာဝန်ရှိသူတွေကဖျားကြောင်ထဲဝင်ပြီးကယ်ထုတ်ခဲ့တာပါဂျူးဖျားကြောင်ကိုဝင်စီးခဲ့တဲ့လူတည်ဆုံသွားတယ်ဆိုပေမဲ့ဘလို့အသက်ခံရတယ်လဲဆိုတာကိုတော့တာဝန်ရှိသူတွေထုတ်ပြန်ခြင်းမရှိပါဘူး။တစားကနေဖမ်းထားတဲ့အဲ့ဒီလူအနေနဲ့နောက်ထပ်ကြီးကြီးမားမားအစီအစဉ်ရှိပုံတော့မတွေ့ရဘူးလို့ FBI agent Matt DiSarno ကပြောပါတယ်။ဒါပေမဲ့လည်းဒီကိစ္စကိုတခြားနိုင်ငံတွေအထိပါ FBI ကစုံစမ်းဖော်ထုတ်သွားမယ်လို့လည်းပြောပါတယ်။အခိုင်အတာတို့နဲ့ဆက်ဆက်နေတယ်လို့တန်တရားရှိခံထားရတဲ့ပါကစ္စတန်အာရုံကျော်ဆိုင်ရာသစ်ပံပညာရှင်တယောက်ကိုလွတ်ပေးဖို့အဲ့ဒီလူကတောင်းဆိုခဲ့တယ်လို့အရာရှိတယောက်က AP သတင်းဌာနကိုအစိုးရမှပြောဆိုထားပါတယ်။အမေရိကန်အရာရှိတွေကပါကစ္စတန်နိုင်ငံထဲမှာတပ်ဖြတ်ဖို့ကြံစည်မှုနဲ့အာရုံကျော်ဆိုင်ရာသစ်ပံပညာရှင်အာဖီယာစစ်ဒီကီကိုတက်ဆက်အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်အဘော့ကလည်းအခင်းဖြစ်ပြီး12နှစ်ကြာမှတစားကန်အားလုံးအနေအကင်းစွာပြန်လွတ်လာပြီလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တစားကန်တွေကိုဝင်ပြေးကယ်တင်ခဲ့တဲ့ဖြစ်အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။ယူကရိန်းအစိုးရဌာနတွေရဲ့ကွန်ပျူတာစနစ်တွေဖျက်ဆီးအတိုက်ခိုက်ခံရတယ်လို့ Microsoft Company ကြီးကပြောပါတယ်။ဒါပေမဲ့ဌာနရေးအတွက်ကိုတော့အတိအကျမပြောပါဘူး။အင်္ဂလိပ်လို malware လို့ခေါ်တဲ့ဖ Chessie software, Jadabrini, Massa, Microsoft Company got 2 year block, ma, Jotabari. Tade Sanzai, Eddie Chamber, Ukraine, Sua, website call, Internet Sanyan about Kunase Johale, Internet, Jet Dog, Dog, Bari. A Gulo, Daikai Kanada, Ukraine, Sua, take down down with Shidu, Duga, Sanine, Sobai, Ma, Topo, Jojavari. Eddie Chessie software, Russia, Tolainga, don't you get a Chessie software, a lot of Chidelu. မျိုးသားလူကြိုင်းနဲ့ကောက်ဝေးကောင်စီရဲ့ဒုတိယအတွင်းဝင်ရှာယီဒီမက်ယူကရိုက်ဂျာသတင်းဌာနကိုကြေညာပါတယ်။ယူကရိန်းဆိုတာဌာနတွေကိုဆော့ဖ်ဝဲရေးပင်းနေကြတဲ့ကုမ္ပဏီတွေကနေတဆင့်အဲ့ဒီဖြည့်ဆည်းဆော့ဖ်ဝဲကိုတိုက်ခိုက်သူတွေကဝင်ထက်ပေးလိုက်တာဖြစ်ပါတယ်။တကယ်လို့အဲ့ဒီဖြည့်ဆည်းဆော့ဖ်ဝဲကိုထပ်လိုက်သူတွေကအသက်
နောက်ဆက်လေးမှာတိုင်ငံလုံးရွေးကောက်ပွဲ2024နဲ့2026ဆောင်းတွေမှာတရက်စစ်ပင်မတာအဖြံပြွေးလိုင်းတွေကိုယူကရိန်းကအတိုက်အခိုက်ခံခဲ့ရပူပါတယ်။ဟေတီသမ္မတဂျိုဗနယ်မိုဇီကိုလုတ်ကြံတပ်ဖြတ်မှုနဲ့တန်ကြာရှိခံထားရတဲ့ဟေတီသမ္မတဟောင်းတယောက်ကိုဂျမေကာနိုင်ငံမှာဖမ်းဆီးခဲ့တယ်လို့ဟေတီတာဝန်ရှိသူတွေကပြောပါတယ်။သမ္မတမိုဇီကိုလုတ်ကြံတပ်ဖြတ်မှုနဲ့ဆွဲချက်နဲ့လွ
Mazu went to Ugo, Lumu Jija is and Yasuzo Jedine, Taujanima, Pansi Gajong, Jamaica, Nemigan Yetapwe, GCF Gatina Jet Topiamare. Nanga not down by St. Elizabeth Jomoma, Intakuma, Mr. Joel Joseph Akankangayara Pibare. Tugo let a lot tin thing tar, Elo Jamaica, Yetioka AFV, the Rentanago Piobare. They are Ubri, Sumoye, Nangangane, Bubon, Song Yet and Nene, Jamaica Yetapwega, Akulo, Song Yakara Pibi. Song Nancy Simurigo, Buddha look, Sauni Lule, Eddie, Drin Yim Yaka Biobare, Hedi Nangama, Lujata Minara, Tamara Mosie, Indore, Bigger Zulan Laga, Commando Nasella, Wayo Sinin Bitamarago, Pika Tapiakarama, Tamagarole, Pintane Dangari Yagabare, D. Lujan Tapiamuna Sasa Pitania Shire, Dazen Echire Lurigo, Pansi Tabime, the Duya Mine, Tamarago, Lujan Tapiakara, Lesuraro, Shinsinel Mishidibau, a Kempi Bijimabe, Tamara Mazigo, Pintonza, Wivan Dupide, a Taikan Lutta Oma, Joel Josepko, Anabaniga, Power and Tokara Pibarakme.
American then Manet Penny Mawala Assis in the Go, Manet Chownaikani Konanaiti, Lightometer Tonsen Kilohertz, Goton Dongani, Goton Shetonya, Lightometer Lizako, Kilohertz, Choutinga Donya, Patamana Iwama, Lina Media Tiakose, Kilohertz, Tinga Kongarugani, the Tolan Binaisha.
The Ningle did Yawai the Ringo view Ega, Selechina Penny. กัมพูชาก็ตัดไปสู่ทางเรือก็สูงยิ่งเมื่อกุริยาจะท่าหายจะเที่ยวในงานด้วยกันตอนนี้นี่ก็ประมาณสองเช่นในสัปดาห์วันยาวแค่บาร์เลยนั่นทำให้เศรษฐกิจกัมพูชาเรือก็เมื่อกุริยาหันในสัปดาห์ไปสู่ทางเรือบีนี่ก็มาครับคิดว่าหลังวันนี้กูเลยกันตัดทางเรือบาร์เลยย้อนกลับกูสมุกกังวยลงงานด้วยกูเลยตอนนี้จะสาวยทางเรือตัวกูวิ่งในที่ตัวสีเดียวเที่ยววันจีนยังแค่ร้านเลยไม่ใช่แก่บ้าง ยาท่าก็ยาลูมีกบชัดเจาะบีเดียวนั่งยังทางน้องมีกบแต่นิ่งเลยนี่ก็ยาวหลายกระดับพี่เดียวยังหับแต่นิ่งทางนั้นก็สูบอะไรยาท่าก็คงเลยติงเงี้ยตลาดสุรากรอบมาเปลี่ยนใจบีเมย์ยี่บอบจะซีรีส์ติงบีแต่นี่ล่ะนี่มาเปลี่ยนตัวเลยไม่รู้ยังหับแต่นิ่งทางนั้นก็เปลี่ยนไปเลยที่เอวยาสีเอียมีกุลยาเนี่ยกูจะเอี้ยเนเน่ไปสีไปเลยมีอาจุกอะไรกูนั่งก็มาหอบไปมีกุลยาสิกันไปก็ไปตัวจะมึงยาไปเลยกูไปเจาะกันแต่ไปสู่ท่าจีมาลู
ပြောပိတ်ထားခြင်းဖြစ်ပါတယ်ဖွင့်ပြတဲ့ပစ္စည်းတွေကိုလည်းနန်ပိုစိတ်ကားမှာ၃လထားပြီးမှတည်ယူလို့ရှိကြပါတယ်ဒီဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့ကမ္ဘာနံပါတ်၁တင်းနဲ့ကစားသမားနိုဗက်ဂျိုကိုဗစ်ဩစတြေးလျနိုင်ငံမဲလ်ဘုန်းလေဆိပ်ကနေဒီကနေ့ထွက်ခွာသွားပါပြီဂျိုကိုဗစ်ရဲ့ဗီဇာအယူခံလွှာကိုညှင်းပယ်လိုက်တဲ့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးအလက
ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
ကစားဖို့မဲဘုံမြို့ကိုရောက်ရောက်ချင်းဇန်နဝါရီလ6ရက်နေ့ကပဲကိုဗစ်ကာကွယ်ဆေးထိုးမထားတဲ့ဂျိုကိုဗစ်ရဲ့ပြည်ဝင်ခွင့်ဗီဇာကနေဦးညင်းပယ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့အထိကမ္ဘာတစ်ဝှမ်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း390ချောက်သက်သမ9000ရှိပြီးငါးသက်သမ9000တိစုံခဲ့ပါတယ်ကာကွယ်ဆေးကိုဗီလီယာကျော်ထိုးပေးခဲ့ပြီဖြစ်တယ်လို့အမေ ကိုဗစ်ကိုပို့တဲ့တန်းတထောင်မြောက်ကာကွယ်ဆေးပါသွားခဲ့တယ်လို့ယူနီဆက်အမှုဆောင်ဒါရိုက်တာဟာရီယက်တာဖိုးကပြောပါတယ်ကိုဗစ်အဖွဲ့ဟာဆေးရတဲ့အလဲလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေကိုဗစ်ဆေးရရှိရေးဆောင်ရွက်နေတဲ့နိုင်ငံတကာအဖွဲ့အစည်းဖြစ်ပါတယ်အမေရိကန်မှာတော့လာမယ့်တပတ်နှစ်ပတ်အတွင်းကိုဗစ်ပိုးအမြန်စစ်နိုင်တဲ့ပိုးစစ်ဆေးတဲ့ဘူးတွေကိုအိမ်တိုင်းကိ ဥပဒေကြောင့်အတည်ပြုဖို့ရုရှားအစိုးရကတောက်ကြနေတော့ကဆိုင်ထားလိုက်ပါတယ်။ရင်းတဲ့နိုင်ငံမှာတော့ပါရီမြို့လမ်းတွေပေါ်မှာနှာခေါင်းစည်းတက်မယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုတရားရုံးကရပ်ဆိုင်ခိုင်းလိုက်ပါတယ်။ဗာဆိုင်မြို့တရားရုံးကလည်းဒေသတွေအလားတူပြဋ္ဌာန်းချက်ကိုဗိုလ်တူးနေတဲ့ကရိုက်ဆိုင်မိတ်ချမှတ်လိုက်ပါတယ်။
ကူးစက်မြန်လာတဲ့မျိုးဗီဇပြောင်းအိုမီကရွန်ကိုဗစ်ကူးစက်ခံရသူတူကိုတရုတ်နိုင်ငံဘေကျင်းမြို့မှာတွေ့ရှိခဲ့ကြောင်းတရုတ်အစိုးရပိုင်သတင်းကကြေညာပါတယ်။ဖေဖော်ဝါရီလ14ရက်နေ့မှာကျင်းပတော့မယ်ဆောင်းဝါဒီအိုလံပစ်ပွဲနဲ့တရုတ်နှစ်တစ်ကူအားလိုက်ရမတိုင်ခင်သတင်းပတ်ပိုင်းအလို့မှာအခုလိုပြည်တွင်းကူးစက်မှုတွေတွေ့နေရတာဖြစ်ပါတယ်။နိုင်ငံမြောက်ပိုင်းတီယန်ဂျင်မြို့အပါ
Piovare, Omicron, Poku Sakanadu, Banau Si the Lesuragoro, Shinshin Lemishi Devau, Sanawaila Sangai Nidonga, Koviku Kanyatu, Tia Chosanga Ushi B, Tigitin Maro, Tia Tsako Ushirelu, Tio Jamaita when she do the Gapiovare. Shitiaka Pirin Kusa to Tia Le Ushibe, Tigini Maro Chosanga Uti Chadware Lule, Tita Jamaita Naga, the Nintopia Mare. Alarube, Indian Angamale, bigger than a Salina I doing, Koviku. ပိုးကူးဆက်သူလူတဲ့နှစ်သိန်း9000တထောင်ကျော်ရှိပြီးရှစ်လတာအတွင်းအများဆုံးဖြစ်တယ်လို့ကျွမ်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်အိန္ဒိယမှာကိုဗစ်ပိုးကူးဆက်ခံရသူ36000ကျော်အထိရှိသွားပြီဖြစ်ပါတယ်ကိုဗစ်ကြောင့်ဒီကနေ့သေဆုံးသူကတော့338ဦးရှိပြီးစုစုပေါင်းသေဆုံးသူဟာ၄သိန်း၈000ကျော်ရှိနေကြောင်းလဲအိန္ဒိယကျွမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ နောက်ဆုံးရသတင်းလေးကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးကြတာပါခင်ဗျာ။ဒီအမေရိကန်တန်းကနေတင်းငွေနေညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့အမေရိကန်ပြည်ထောင်စုမှာကုန်စည်နှုန်းတွေမြင့်တက်နေတဲ့သတင်းနဲ့ဥစွာစပါမယ်။အမေရိကန်ပြည်ထောင်စုမှာတထောင်960ပြည်နှစ်တည်နောက်ပိုင်းအမြင့်ဆုံးကုန်စည်နှုန်းတက်မှုနဲ့ကြုံနေရပါတယ်။
ဒီဆမာလာတော့ကအမေရိကန်ပြည်အောင်စုတွင်မှာအထွေထွေစားသုံးကုန်လူသုံးကုန်ပစ္စည်းဈေးနှုန်းတွေခုနှစ်ရာခိုင်နှုန်းမြင့်တက်သွားပြီးတော့ဒါဟာနှစ်40အတွင်းမှာအမြင့်ဆုံးပဲလို့အလို့သမားရေးရဌာနကထုတ်ပြန်ကြေညာထားပါတယ်။အမေရိကန်စီးပွားရေးကဏ္ဍပေါ်မှာတည်ရမှုကြီးတဲ့ကုန်စည်နှုန်းတက်တဲ့ပြဿနာကိုအမြန်ဖြေရှင်းဖို့သမ္မတဂျိုးဘိုင်ဒန်အစိုးရပေါ်မှာဖိအားတွေတိုးလာနေပါတယ်။အမေရိကန
ောက်ဈေးတွေတက်သွားတာကြောင့်ခက်ခဲပါတယ်။အရင်တော့ဟင်းချက်စရာသွားဝင်ဒေါ်လာ100 150လောက်ကျပြီးတော့အခုကျတော့ဒေါ်လာ200 250လောက်ဖြစ်သွားတာမျိုးကြုံရပါတယ်
။ကုန်ကြမ်းဈေးတက်တော့စီးပွားရေးလုပ်ငန်းတွေနဲ့အလိုက်အထိုက်ဈေးတင်ရတာကိုနားလည်ပေမဲ့လေဈေးကြီးပြီးဝင်နေရတော့အခက်တွေ့ရေးဆိုပြီးတော့ကယ်လီမာတင်ကပြောပါလိမ့
်။ There's been an inflation in everything. Delivery costs like
ကုန်ပစ္စည်းတည်ယူပို့ဆောင်ကစသဖြင့်နေရာတိုင်းမှာဈေးတက်နေပါတယ်။ဝင်တန်းလာကမြတ်မြတ်ပေးနိုင်မှုကုမ္ပဏီတွေကလည်းမဖြစ်မနေကုန်ပစ္စည်းတွေညှိလိုက်ရတာကိုနားလည်ပါတယ်။
ဒါပေမဲ့ဒီရပိုင်းတွေမှာငွေကုန်နာမြန်ပါတယ်ဈေးတွေတက်နေတော့ပတ်စံကိုတကယ်လိုတဲ့နေရာတွေပဲစစ်စစ်စစ်သုံးရပါမယ်ဝစ်နီဝဲဘာကတော့ဆန်ဖရန်စစ္စကိုမြို့ပြမှာဈေးကြီးတဲ့အတွက်ဈေးပိုတက်တာတွေမြို့ပြင်ကိုပြောင်းနေဖြစ်တဲ့အကြောင်းကိုပြောပါလိမ့်
It is a big stressor for some. We are working off of two incomes. Sepizimu Miazibare, Jamaru signed to Kuremahope, the Chapakale, when we demean the Pong Yanilo Toba de, Tabame, a two the Pin Lungere Chalarunga, Jamaru Jet Debare, Tajau Mubin Upiamo, Sumpia Kejaraba, Jamaruka Kamona Miaro, Longsazi Zeta de Boma, a two soy and Mibare, Zeta Lali, Sepizimuga Miali Babe. ဟင်းချက်စရာဝယ်ရင်လည်းဈေးတွေကတက်နေလို့စိတ်ညစ်ရပါတယ်။ကျမတို့တက်နိုင်တဲ့အသုံးစိတ်တွေကိုဝင်အောင်လို့မလိုတာတွေကိုလျှော့ဝယ်ပြီးတော့နေရတာလည်းကြက်တဲပါတယ်။ကုန်စည်နှုန်းတွေမြင့်တက်လာတာနဲ့အမျှကျမတို့လုပ်ငန်းအသုံးစိတ်ကြက်တဲလာတဲ့အပေါ်စိုးရိမ်နေပါသေးတယ်။ဒီတိုင်းသာကုန်စည်နှုန်းတွေဆက်တက်မယ်ဆိုရင်ကျမတို့လုပ်ငန်းရပ်တည်နိုင်မှုကျမတို့လည်းဈေးနှုန်းတွေကိုတိတိတသားပြောင်
ကလောင်စာကြီးအစားတောင်းနဲ့ပြည်ပေါ်ကစရွေကိုတော့ဟုန်ထိုးပြီးတော့စီးတင်ပြီးရောင်းခဲ့ကြပါလိမ့်အစိုးရထောက်ပံ့ခြေရင်းနဲ့အတူနှုံအင်မတန်နေတဲ့ချင်းတွေရရတဲ့ပြည်သူတွေကလေကရောကကြောင့်အင်းထဲမှာနေရချိန်မှာစိတ်ညစ်ညစ်ပစ္စည်းတွေဝယ်လို့အားများလာခဲ့ပါလိမ့်ကာကွယ်ဆေးထွက်လာတော့အပြင်ထွက်ပြီးတော့စားတောက်ခီးသွားတာတွေကိုပြည်သူတွေကအတိုးချပြီးတော့လုံးချင်လာကြပါလိမ့်မဲခန်နိုင်ငံသားတ ကျွန်တော်ကအစားအသောက်နဲ့လောင်စာဆီဆီတွေ၅၃၅၀ကိုင်လုံးတက်ခဲ့ပြီးတော့ဒါဟာဆယ်စုနှစ်တွေထဲမှာအမြင့်ဆုံးဖြစ်ခဲ့တဲ့အကြောင်းလုံးတမောင်းဝန်ကြီးဌာနကတင်ပြထားတာပါ။ကုန်စည်စည်းစိမ်မှုနှေးကွေးရာတွေကြောင့်လည်းကုန်စည်နှုန်းတွေတက်လာပြီးတော့ကယောခါမတိုင်ခင်တုန်းကခြေနေကိုပြန်ရောက်ဖို့တော့မလွယ်ဘူးဆိုပြီးတော့စီးပွားရေးပညာရှင်တွေကမှန်းစာထားကြပါတယ်။ဒါကအမေရိကန်တိုင်းငံထဲ ကုမ္ပဏီကြီးငယ်အားလုံးတက်နိုင်သမျှကြိုးစားပြီးတော့ရုံးကယ်ရည်တည်နေရပါသည်ဝန်ထမ်းတွေကိုလောက်ခလားစာလေးများများဆဆတိုးပေးဖို့ခက်ခဲနေစေမှာကုန်စည်နှုန်းကတော့တက်နေစေပါဝင်ငွေနဲ့မိသားစုဝင်တွေပို့ပြီးတော့ခက်ကြုံရပြီးတော့ကယောဟာကျောင်းနေမှာကကုန်စည်နှုန်းတက်မှုကြောင့်ပြည်သူတွေအကျက်တဲကျုံရတဲ့အကြောင်းလူမှုစီတမ်းတွေမှာဖော်ပြထားပါသည်ထောက်ကူရ80ပြည့်နှစ်နောက်ပိုင်းမှာအမေရိကန်ပြည်အော
ဒီစမလာတော့ကလောင်စာစီစီနည်းနည်းပြန်ကြလာပြီးတော့အခုစားတော့ကုန်စီနည်းနည်းတက်လာတာဒါကဒုတမှုပဲဆိုပြီးတော့တမနာပိုင်တန်းကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်အဲ့ဒါစဉ်တင်ပြပေးခဲ့တာပါခင်ဗျအခုဆက်ပြီးတော့မော်ဒက်စ်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုလည်းတင်ပြပေးပါဦးမယ်ဥရုယာဒီပြောင်းလဲမှုရဲ့တန်းကိုခန်းစားနေရတဲ့မော်ဒက်စ်ကျွန်းနိုင်ငံဟာသူ့အဓိကလုတ ဒီကြောင်းအေပီသတင်းဆောင်မအုပ်အခြေခံပြီးတော့ကော်မြတ်သူကတင်ပြပေးပါမယ်ခင်ဗျာ
ပင်လယ်ရေမျက်နှာမြင်တဲ့သုံးပြီးကြောတာရှိတဲ့မော်ဒိုက်ကျွန်းစုတွေဟာကဘာကြီးပူနွေးလာမှုကြောင့်ပင်လယ်ရေမျက်နှာမြင်တက်လာခြင်းနဲ့ပုံမအပြင်းလာတဲ့မုန်တိုင်းတွေကြောင့်ကျွန်းတွေဘောကရေကြိုတွေအားလုံးကညဉ့်ညံသွားခဲ့ရပါပြီ။မော်ဒိုက်မှာကျွန်းပေါင်း1200နီးပါးရှိပြီးတော့200နီးပါးလောက်မှာတော့ဌာနေတိုင်းသား9သိန်းခွဲလောက်နေထိုင်ကြပါတယ်။အိန္ဒိယသမုဒ္ဒရာတွေကတခြားကျွန်းတွေလိုပဲခ ည်နေပေမဲ့လည်းတချို့ဟိုတယ်ပိုင်ရှင်တွေကတော့တဘာဝပတ်ဝန်းကျင်နဲ့ပို့ပြီးတော့နီးစပ်ကျောဝင်စေတဲ့နီးလန်းတွေနဲ့ဧည့်သည်တွေကိုဆွဲဆောင်နေပါတယ်။မော်တိုင်အပန်းပြေကျွန်းများဆိုင်ရာလူလူဆက်ဆံရေးနဲ့ဈေးကွက်ညင်ကြားရေးမှူးခတိကျဆန္ဒကတော့ဒါကိုဂုဏ်ယူပါတယ်။
36 years ago, we now have 36 နှစ်ကဒီအပန်းဖြေဟိုတယ်ကြီးတွေကိုပတ်ဝန်းကျင်ထိန်းသိမ်းရေးအမြင်နဲ့ထူထောင်ခဲ့ပြီးတော့ဒီမြေတွေမှာကတော့ကျမတို့ဦးဆောင်ပြီးထိန်းသိမ်းလှုပ်ဆောင်နေကြတဲ့အတွက်အတော်လေးကိုဂုဏ်ယူနေပါတယ
်။နေလို့နာမည်ပေးထားတဲ့အပန်းဖြေကျွန်းပေါ်က0 site ခင်းတွေကနေအလတ်ဆက်ဆုံးသီးတန်တွေကိုထောက်ပံ့ပေးထားတယ်လို့ဟိုတယ်အဂျူအလစ်ကလည်းအခုလိုပြောပါတယ်။
At our zero restaurant, guests are able to
choose the local food from the local farm. Hey, let me hear. This is like in the day, ma. The power of time is like you, Tare, Dina, and we go, Yana, and Mare. The guy who jumped in the Sabo Wood, we are laying out with Sadon and Mare, who are Labi, Stones, and Sinti, Mare, yeah?
ဟိုတယ်ခန်းထဲမှာလက်ဆောင်ပေးတဲ့ရေပလင်းတွေအလုံးကဖန်တွေနဲ့ပြုလုပ်ထားပြီးထပ်မံပြီးတော့ပြုပြင်သုံးစွလို့ရတယ်လို့သူကဆက်ပြောပါတယ
် Here is the bottling plant
ဒီလိုပလင်းစပါပလင်း2000ကျော်လောက်ကိုကျွန်းအတွက်ထုတ်လုပ်ဖြတ်ကြည့်ပါတယ်ဒီလိုလုပ်ခြင်းအပြင်ကျွန်းပေါ်မှာပလတ်စတစ်ဘူးကိုလိုအပ်ချက်ကိုတစ်ဖြည်းဖြည်းချော့ချပေးပါတယ
်ဘာကြီးပူနွေးလာတာကလည်းကျွန်းနေစီကတမိုးကြီးတဲ့တန်တာကြောက်တန်းတွေကိုချင်းချောက်လာနေပါတယ်2009နဲ့2018အကြာကဘာပေါ်မှာတန်တာကြောက်တန်း14ရာခိုင်နှုန်းကိုဆုံးရှုံးခဲ့တာကိုလည်းသိပ္ပံပညာရှင်တွေတွေးကြည့်ခဲ့ကြပါတယ်ကိုရီအင်စတီကျူကပင်လယ်ပြင်ဆိုင်ရာဇီဝဗေဒပညာရှင် ERM Rahil ကတနာကြောက်တန်းနေရင်ဆိုင်နေရတဲ့အန်ဒရယ်ကိုအခုလိုရှင်းပြပါရစေ
။ Our corals are under a lot of threat because of climate change and localized threats as well.
ဥတုရသည်ပြောင်းလဲတာကြောင့်ရောရေရှည်ထင်းသိမ်းမှုမလုပ်တာကြောင့်ရောကျမတို့ရဲ့တနာကြောက်တန်းတွေဟာတော်တော်များများရှင်းချောက်ခံနေရပါတယ်။လောလောဆယ်မျောလင်းလို့ရတာကတော့တက်နိုင်သလောက်ဇီဝမျိုးကွဲတွေကိုထိန်းသိမ်းမှုနဲ့အေရီယာကိုလည်းကျဉ်းနိုင်သလောက်ကြည်ကြဲပြန့်ပြန့်ထိန်းသိမ်းမှုလိုပါတယ်။
တနာကြောက်တန်းတွေကိုအကာအကွယ်ပေးဖို့ပင်လယ်နေရံတွေတည်ဆောက်တာပါဝင်ဥရိယာတီပြောင်းလဲမှုဒဏ်ကိုကာကွယ်ဖို့နိုင်ငံရဲ့အမျိုးသားဘတ်ဂျက်ရဲ့50ရာခိုင်နှုန်းကိုအသုံးပြုထားပါတယ်။သို့ပေမဲ့လည်းအစိုးရအမှတ်တံတွေအရကိုရိုနာကပ်ဘေးကြီးကလည်းခီးသွွားလုပ်ငန်းကိုသုံးဖို့တပုံလောက်ကျုပ်ဝင်သွားစေတယ်လို့ဆိုပါတယ်။ကမ္ဘာပူချိန်ကို2ဒီဂရီဆယ်စီယပ်လျှော့ချဖို့ကမ္ဘာနိုင်ငံတွေအားလုံးနီးပါးက2015မှာပြင်သစ်ဥရိယာတီပြောင်းလဲမှုစာချုပ်ကိုလက်မှတ်ရေးထိုးထားကြပေမဲ့လည်းကမ္ဘာကြီးရဲ့အပူချိန်ကတော့ 1.1 ဒီဂရီဆယ်စီယပ်နီးပါးတက်ပြီးသားဖြစ်ပါတယ်။ကမ္ဘာကြီးပူနွေးလာတာကိုကန့်သတ်ဖို့အတွက်မဖြစ်မနေအရေးကြီးလာတယ်လို့ရဟေးကအခုလိုဆက်ပြောပါတယ
်။ Existential thing for us. And what we need is
for the
temperature to stay below 1.5
ဒီဂရီဆယ်စီယပ်အောက်မှာထားဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့အပူချိန်2ဒီဂရီဆယ်စီယပ်တက်ရင်ကမ္ဘာတနာကြောက်တန်း69ရာခိုင်နှုန်းပျက်စီးသွားမယ်လို့ခန့်မှန်းချက်တွေရှိပါတယ်။ Maldives အတွက်ဆိုရင်တော့ဒါဟာအရာအလုံးဆုံးရှုံးပြီးတော့တိုင်းပြည်ပြတ်တာပါပဲ။ပင်လယ်ရေနဲ့မြေပြင်ကလည်းတမီတာခွဲလောက်မြင့်လာမယ်ဆိုရင်ကျမတို့ကျွန်းအလုံးရေမြုပ်သွားမယ်အထိပ္ပယ်ပါ
။ Maldives ဒေသခံတစ်ခုဖြစ်တဲ့ Ismay Hisham ကတော့တနာကြောက်တန်းတွေကိုထိန်းသိမ်းရေးနဲ့ပတ်သက်လို့သူ့ရဲ့ဆွေးမှုကိုအခုလိုပြောပါရစေ
။
ကျွန်တော်တို့ဒီတနာကြောက်တန်းတွေရဲ့အလှအပြားကိုတော်တော်လေးဂုဏ်ယူပေးမယ်လေ။တစ်ချိန်နှင်းမှာပဲသူတို့နဲ့ရေသရွာတွေအတွက်စိုးရိမ်ပါတယ်။ဒါမဲ့အနာဂတ်မျိုးဆက်တွေအတွက်ကာကွယ်ပေးသင့်ပါတယ်
။နိုင်ငံပေါင်း200နီးပါးလောက်ဟာကမ္ဘာကြီးပူနွေးလာနေတာကိုအဓိကရွေပြီးတော့ COP26 မှာသဘောတူညီချက်တွေယူထားကြပါတယ်။ဒီသဘောတူညီချက်မှာကာဗွန်အဓိကထုတ်လုပ်တဲ့နိုင်ငံကြီးတွေပါဝင်လာဖို့နဲ့2022အကုန်မှာကာဗွန်ထုတ်လုပ်မှုကိုပြင်းပြင်းထန်ထန်လျှော့ချမှုတွေပါရှိပါတယ်။ COP26 သဘောတူညီချက်ထဲမှာဆွေးနွေးညှိနှိုင်းကြသူတွေပြောတာကတော့ဒီသဘောတူညီမှုကနေငကူအပူချိန်ကိုထိန်းသိမ်းထားအောင်လုပ်ပဲတက်နိုင်ပြီးတော့ဒီရာစုအကုန်မှာကမ္ဘာကြီးက 1.5 ဒီဂရီဆယ်စီယပ်လောက်အပူချိန်တက်လာမယ်လို့သတိပေးထားပါတယ်။ကမ္ဘာကြီးအနေနဲ့ဆက်မှုခေတ်နောက်ပိုင်းကလေးကငကူအပူချိန်တက်ကို 1.1 ဒီဂရီဆယ်စီယပ်တက်ခဲ့တာလည်းဖြစ်ပါတယ်။ရဟိကတော့သူမတို့ကျွန်းနိုင်ငံလေးရဲ့ကံကြမ္မာဟာကမ္ဘာကောင်းဆောင်လေးရဲ့လက်ထက်မှာပဲရှိတော့တယ်လို့အခုလိုပြောပါတယ
်။ The world leaders that are getting together now, the finances.
ဒီတော့ကျွန်တော်ရဲ့ညွှန်ပြချက်ကတော့အခုဆိုရင်ကမ္ဘာကောင်းဆောင်လေးအတူတူရှိနေကြပြီ။ငွေကုန်ကြီးကြခံတဲ့အတိုင်းကြီးတွေအ धिक ဈေးငွေထုတ်လုပ်တဲ့အတိုင်းကြီးတွေဟာကမ္ဘာကြီးအတွက်အရေးပေါ်အနေအထားဖြစ်နေရမလို့ဒီပြောင်းလဲကိုထိထိမိမိလှုပ်ဆောင်မှုလိုပါတယ်။ဒါကြောင့်လဲဆိုတော့ဒါဟာကျွန်တော်တို့ကသာထိခိုက်စေမှာမဟုတ်ဖဲနဲ့သူတို့ကိုရောကဘာကြီးတစ်ခုလုံးကိုပါထိခိုက်မှာဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါကတည်ရှင်ရင်စဉ်းစားရမယ့်ကိစ္စတစ်ခုပါ
။မော်တိုက်ကျွန်းနိုင်ငံမှာဥရိယာစီပြောင်းလဲလာမှုကြောင့်မိုးကြီးတာ၊ရေကြီးတာ၊ကဘာပြိုတာ၊တောက်တုံးကြီးမလုံမလောက်ဖြစ်တာတွေဖြစ်နေပြီးတော့လူတွေရဲ့ရှင်သန်နေထိုင်မှုပုံစံတွေကိုအလုံးစုံပြောင်းလဲပစ်ဖို့လိုပြီးဆိုတာစံနှုန်းတစ်ရက်ဖြစ်လာခဲ့ပါပြီ။
ကောမြတ်သူတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ဟောင်ကောင်ကနေပြည်ချင်းကိုပြောင်းရွှေ့နေထိုင်သူတွေရဲ့ဘဝအခြေအနေအကြောင်းကိုလည်းပြောပြပါအောင်မယ်အမျိုးသားလုံခြုံရေးဥပဒေလို့ခေါ်တဲ့ဥပဒေအောက်မှာဟောင်ကောင်ရဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေကိုနှိမ်နှင်းလိုက်တဲ့အခါဟောင်ကောင်မှာနေထိုင်သူတွေတောင်းနဲ့ချီပြီးဟောင်ကောင်ကိုစွန့်ခွာထွက်ပြေးသွားကြပါတယ်1998ခုနှစ်မှာဗြိတိန်နဲ့တရုတ်စာချုပ်ကုံဆုံးသွားပြီးတဲ့နောက်ပထမ6လအတွင်းမှာဟောင်ကောင်နေထိုင်သူ6000ခွဲလောက်ကဗြိတိန်ကိုရွှေ့ကြဖို့အထူးဗီဇာအစီအစဉ်အစ်အောက်မှာလျှောက်ထားခဲ့ကြပါတယ်ဗြိတိန်မှာဘဝအစ်အခြေချနေထိုင်နေတဲ့မိသားစုတစ်ခုကို VOA သတင်းတောက် Henry Ritual တွေ့ဆုံထားတာကိုဥတ္တမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
Mike နဲ့ Ivy Lamb တို့ကသူတို့ရဲ့17နှစ်အရွယ်သားလေးနဲ့အတူ2020ဒီဇင်ဘာလမှာ ဗြိတိန်ကိုရောက်ရှိလာခဲ့ကြပါတယ်။ကပင်းနဲ့ဗြိတိန်ရဲ့ဆောင်းရာသီအတွင်းမှာပါ။ပြုတ်ပြီမာကြီးကဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေကိုအကောင့်ထဲပေါ်လိုက်ပြီးအတော်ကြတော့သူတို့ထွက်ခွာလာခဲ့ကြတာပါ။ဟောင်ကောင်ကထွက်လာသူမိုက်လမ်ကအခုလိုပြောပါတယ်
။ We have to think about
ကျွန်တော်တို့စဉ်းစားကြရတော့မယ်ဟောင်ကောင်ကလုံခြုံစိတ်ကြရဲ့လားကလေးတွေအတွက်တောက်ပါတဲ့အနာဂတ်ကိုရရှိဖို့နေရာကောင်းတနေရာဟုတ်ရဲ့လားဘာကြောင့်လဲဆိုတော့ဟောင်ကောင်ချင်းတွေကအတော့ကိုမြန်မြန်ကြီးစိုးတဲ့စိုးလာနေတာကိုဒီတော့ဗျာကျွန်တော်တို့ဆုံးဖြတ်ချက်မြန်မြန်ချောက်ဖြစ်လာရော့
ဆန္ဒပြပွဲတွေလာချီပြခဲ့ကြပြီးတဲ့နောက်ဒီလူတွေရဲ့အဆင့်ရေးတွေကကောက်ဝဲဟောင်ကောင်ကိုကိုလုံခြုံစိတ်ချစေဖို့ဥပဒေတစ်ကရည်ရွယ်တယ်လို့ပြောနိုင်ငံလုံးပိုင်းပြည်သူ့နေစဉ်သတင်းစာကဆိုပေမဲ့ဟောင်ကောင်မြို့သူမြို့သားတွေအတွက်ကတော့ဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်နှိမ်နင်းမှုတရားဖြစ်တယ်လို့ကြားတာပါ Mike Lando ဒီနေရာကအခုလိုဆိုပါတယ
် We are just a normal ordinary citizens in Hong Kong
ကျွန်တော်တို့ကရိုးရိုးသားမှဟောင်ကောင်မြို့သူမြို့သားတွေပါဒီခါတည်းဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုကျွန်တော်တို့သွားပါတယ်မူလတန်းနဲ့လေတန်းကျောင်းသူကျောင်းသားတွေကိုအမျိုးသားပညာရေးမြင့်တင်ပေးရမယ်လို့သူတို့ကပြောပါတယ်ဒါကအုံနောက်ဆေးပုံတစ်မျိုးပဲလို့ကျွန်တော်တို့ကယူဆတယ်ဒီလိုပညာရေးမျိုးအောင်မှာကျွန်တော်တို့ကလေးတွေကိုပညာမသင်သေးချင်ပါဘူ
းသူတို့လင်မယားကနိုင်ငံခြားရောက်ဂျီတိရှနိုင်ငံသားဗီဇာအတူအဖြစ် BNO ဗီဇာတွေကိုရှောက်ထားခဲ့ကြပါတယ်မနစ်ကစပြီးဗြိတိန်ကဒီဗီဇာမျိုးကိုထုတ်ပေးခဲ့တာပါဒီဗီဇာကိုဟောင်ကောင်နေထိုင်သူတွေရှောက်ထားနိုင်ပါတယ်ဒါမှမဟုတ်နိုင်ငံခြားရောက်ဂျီတိရှနိုင်ငံသားပတ်စပို့ကိုဆောင်ထားသူတွေနဲ့သူတို့ရဲ့သားသမီးတွေရှောက်ထားနိုင်ပါတယ်ဟောင်ကောင်ကိုတရုတ်လက်အောက်1998ခုနှစ်မှာပြန်မလွှဲမီဒီပတ်စပို့တွေကိုထုတ်ပေးခဲ့ပါတယ်။ငါတတမ8တန်းဟာဒီပတ်စပို့ကိုရှောက်ထားဖို့လိုအပ်ချက်ပြည့်ပြီတယ်လို့ခန့်မှန်းခဲ့တာပေါ့။ငါနဲ့တက်တန်းရှိတဲ့ဗီဇာဟာဗြိတိရှနိုင်ငံသားဖြစ်နိုင်တဲ့လမ်းကြောင်းနဲ့ဆက်နေပါတယ်။ငါနဲ့အတွင်းမှာဟောင်ကောင်သူဟောင်ကောင်သား3သိန်းဝန်းကျင်ရောက်လာမယ်လို့ဗြိတိရှအစိုးရကခန့်မှန်းထားပါတယ်။တက်တန်းအထိလည်းများသွားနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ကတော့အဲ့ဒီ passport ကိုအတိမတ်ပြုတ်လိုက်မယ်မဟုတ်ဘူးလို့ပြောထားပါတယ်။တရုတ်ရဲ့စီမင်းဥပဒေတွေကိုမလိုက်နာသူတွေအပေါ်စောင့်ကြည့်တောက်ချက်မှာကိုဗြိတိရှအစိုးရကတော့စိုးရိမ်ပါတယ်။ Mike Lamb မိသားစုဟာဗြိတိန်နိုင်ငံအရှိတောင်ပိုင်းကန်နယ်ကသမိုင်းဝင် Canterbury မြို့နားမှာအခြေချနေထိုင်ကြပါတယ်။ကန်ကအိမ်လို့အမည်ပေးထားတဲ့ YouTube video ကဏ္ဍတစ်ခုကိုလည်းသူတို့လင်မယားကဖွင့်ထားပါတယ်။စိုက်သူကိုယ်တိုင်ရောင်းစည်းကနေအိမ်တွေကပစ္စည်းဟောင်းတွေထုတ်ရောင်းကြတဲ့အကြောင်းတွေအထိတင်ထားပါတယ်။ Mike Lamb ရဲ့လမ်းကြောင်းကိုလိုက်လို့သူတွေအတွက်တင်ထားတာပါ။ BNO Visa လမ်းညွှန်လဲပြောနိုင်တာပေါ့။သူကအခုလိုဆက်ပြောပါတယ်
။ We completely get used of this life here.
ဒီကဘောကိုကျွန်တော်တို့လုံးဝသားကျနေပါပြီ။တခုတည်းသောခြားနားချက်ကတော့ဒီကဘောကဟောင်ကောင်တဲ့နှင်းနေတာပဲဗျ။
ဒါပေမဲ့သူတို့ရဲ့မြေတည်အိမ်တည်မှာနှီးကွေးတဲ့ဘဝကိုနေရတာကောင်းပါတယ်လို့သူတို့လင်မယားကပြောကြပါတယ်ခင်ဗျာ
ဥတ္တမောင်တန်တင်ပြပေးခဲ့ပါခင်ဗျာဗီအမေရိကန်တန်ကနေတင်းနှင်းကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးတော့မှာခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bernese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bernese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bernese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းစာမားတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တော်ရရှိနေခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေမှာတော့အဖတ်စင်ကဏ္ဍတွေကိုတင်ပြပေးသွားမှာပါပထမအဦးဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြပါမယ်အဲ့ဒီနောက်မှာတော့မြန်မာပြည်မှပေးစာများကဏ္ဍသတင်းတွေကတုတ္တနဲ့ကမ္ဘာတလွှားထူးခြားစံပြအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုပထမဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ဒီသွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်မှာဒီသတင်းပတ်မှာတော့အသက်ငင်နေတဲ့မြမအထည်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းဆွေးနွေးတင်ပြမှာပါမအိမ်ချင်းနိုင်ကကူညီတင်ဆက်ပေးထားပါရခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာ
ဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအသက်ငယ်နေတဲ့မြန်မာအထည်ကျုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသေးနိုင်ပါ စစ်တပ်ကအာဏာသိမ်းမှုကြောင့်အသက်ငယ်နေပြီဖြစ်တဲ့မြန်မာအထည်ကျုပ်လုပ်ငန်းလို့ခေါင်းစဉ်ပေးကာစင်ကာပူအခြေစိုက်စီအန်နီသတင်းဌာနကနှစ်ထောင်နဲ့နှစ်ဆက်တခုနှစ်ဇူလိုင်လ9ရက်နေ့ကဖော်ပြပါဗါတယ်ကိုဗစ်19ကရောဂါရဲ့အကျိုးဆက်ကြောင့်အထည်ကျုပ်လုပ်ငန်းတွေရုန်းကန်နေရချိန်မှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ပိုပြီးအခြေအနေတွေဆိုးရွားကာမြန်မာအထည်ကျုပ်လုပ်ငန်းတွေရဲ ပျက်စီးသွားနိုင်တဲ့အခြေဆက်ရောက်နေပြီလို့လည်းဖော်ပြထားပါတယ်။ဟုတ်ပါတယ်။အလုတ်ကင်များစွာဖန်တီးပေးနိုင်ပြီးပြပပို့ကွန်တံမိုးရဲ့သုံးပုံတပုံဝင်ငွေရရှိတဲ့အလားလာကောင်းတဲ့မြန်မာအထက်ကျုပ်လုပ်ငန်းဟာအခုချိန်မှာတော့ခက်ခဲဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါပြီ။ကိုပစ်ကရောဂါကြောင့်အမာဇာရီကြာဆင်းစက်ရုံတွေပိတ်သိမ်းအလုတ်သမားတွေလျှော့ရှာစတဲ့အခက်အခဲတွေကိုကျော် တည်ငြိမ်မှုပါပဲအကျိုးဆက်ကတော့ဆွီဒင်နိုင်ငံက H&M စပိန်နိုင်ငံက Inditex ဗြိတိန်က Primark တို့ပါဝင်ကဘာကျော်အဝတ်ထည်လုပ်ငန်းကြီး20ကျော်ဟာမြန်မာနိုင်ငံမှာလုပ်ငန်းမအပ်နှံတော့ဘူးဆုံးပြခဲ့ကြပါတယ်ဒါအပြင်အထက်ကျိုးဆက်ယုံ200ခန့်ပိတ်သိမ်းခဲ့ရပြီးလူပေါင်း3000ခွဲကျော်2000နီးပါးအထိအလုတ်လက်မဲ့ဖြစ်ခဲ့ရတယ်လို့အလုတ်သမားရေးဆောင်ရွက်နေတဲ့အလုတ်သမားခေါင်းဆောင်တဦးထံကသိရပါတယ
်။ဒါအပြင်ရိုက်တာသတင်းဌာနကလည်းအလုတ်အကန်ရောမျောလင်းချက်ပါကင်းမဲ့လာတဲ့မြမအထက်ကျုပ်လုပ်ငန်းအကျက်တဲဆိုတဲ့ဆောင်းပါးမှာမြမအထက်ကျုပ်လုပ်ငန်းရဲ့ပြင်ပတင်ပို့ကုန်ဟာ2011ခုနှစ်မှာ American Dollar 1 Billion အောက်ရှိရာက 2018-2019 ဘဏ္ဍာနှစ်မှာ 6.5 Billion အထိတိုးတက်လာတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အချက်လက်တွေကိုကိုးကားဖော်ပြပြီး COVID ကပ်ရောဂါရဲ့ရိုက်ခတ်မှုကြောင့်မြမအထည်ချုပ်လုပ်ငန်းဟာနှေးကွေးကျဆင်းကအလုပ်သမားတွေတောင်းနေချီအလုပ်အကန့်ဆုံးရှုံးခဲ့ရတယ်စစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့အလုတ်သမားတွေဟာလမ်းမပေါ်ထွက်ဆန္ဒပြကြရမှာပါဝင်ကြတာဗန်းလုပ်ငန်းတွေပုံမှန်မလဲပတ်နိုင်တော့တာတွေဟာကုန်စည်တွေပြပတင်ပို့နိုင်ဖို့အခက်အခဲဖြစ်ရတယ်လို့2021ခုနှစ်ဧပြီလ10ရက်နေ့ကရေးသားထားပါတယ်2018-2019-2020ပြည့်နှစ်တွေမှာမြမအထည်ချုပ်လုပ်ငန်းတိုးတက်ခဲ့ရတာကတော့အရက်သားတွေဥဆောင်တဲ့ဒီမိုကရေစီအစိုးရတက်လာတာကြောင့်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကစီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးခဲ့တယ်။ဥရောပသမဂ္ဂ EU ကပေးတဲ့ GSP လို့ခေါ်တဲ့အခွန်တက်တာခွင့်၊ကုန်သွယ်ရေးအထူးအခွင့်အရေးတွေရရှိခဲ့တယ်။ GSP အခွင့်အရေးရဖို့အတွက်မြန်မာနိုင်ငံကတင်ပို့တဲ့အဝတ်ထည်တွေပေါ်မှာအခွန်တက်တာခွင့်အခွန်ကင်းလုပ်ခွင့်တွေရတဲ့အတွက်အထည်ချုပ်လုပ်ငန်းကြီးတွေဟာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်လာကြတာကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းတိုးတက်ခဲ့ပါတယ်။အထည်ချုပ်လုပ်ငန်းတွေဟာလုပ်သားအင်အားအခြေပြုဖြစ်တာကြောင့်အလုပ်ကိုင်အခွင့်အလမ်းအများပြားရရှိခဲ့ပါတယ်။အလုတ်သမား9သိန်းကျော်အထိအလုတ်ကရရှိခဲ့တာကြောင့်အခြေခံလူတန်းစားတွေဝင်ငွေရရှိခဲ့ပြီးနိုင်ငံရဲ့စည်ရဲမွေးတည်မှုကိုရှော့ချနိုင်ခဲ့တာတွေ့ရမှာပါ။ဒါပေမဲ့အလားအလာကောင်းနေတဲ့အထည်ချုပ်လုပ်ငန်းတွေရဲ့အခြေအနေဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာတော့ရုတ်ချီးပြောင်းလဲသွားခဲ့ရပါတယ်။အထည်ချုပ်လုပ်ငန်းတွေရဲ့လက်ရှိအနေအထားနဲ့ပတ်သက်ပြီးတော့အလုတ်သမားခွင့်ရီးတွေဆောင်ရွက်နေတဲ့အလုတ်သမားသမဂ္ဂခေါင်းဆောင်တဦးကအခုလိုပြောပါတယ်။
မအထည်ချုပ်လုပ်ငန်း2019-20ဘဏ္ဍာရေးနှစ်ပုဂ္ဂိုလ်အနေနဲ့အမေရိကန်ဒေါ်လာတန်ပေါင်း 4,800 ကျော် 2.8 ဘီလီယံလောက်ရရှိခဲ့တယ်။နိုင်ငံခြားပုဂ္ဂိုလ်လုပ်ငန်းမှာဆိုရင်တဘာဝတငွေရရှိရဲ့ဝင်ငွေကိုကျော်လွန်လာပြီးတိုင်းပြည်ရဲ့အဓိကအားထားတဲ့ပုဂ္ဂိုလ်ဖြစ်လာတယ်။ဒီလုပ်ငန်းရဲ့အလုပ်သမားအင်အားလည်း9သိန်းကျော်ဖြစ်လာတယ်။2024ခုနှစ်အရောက်မှာဒီလုပ်ငန်းရဲ့နိုင်ငံခြားပုဂ္ဂိုလ်ကအမေရိကန်ဒေါ်လာတန်ပေါင်း 1,000 ကျော် 10 ဘီလီယံကျော်ရရှိဖို့ညွှန်မှန်းထားကြပြီးလုံသမားဥယေကလည်းတသန်းခွဲလောက်ဖြစ်လာဖို့ရှိတယ်။အထည်ချုပ်လုပ်ငန်းဟာအလုပ်ကိုင်များစွာဖန်တီးပြီးတယ်။ဒါပေမဲ့2020ခုနှစ်မှာဖြစ်လာတဲ့ COVID-19 ကမ္ဘာလုံးဆိုင်ရာကပ်ရောဂါကြောင့်ဒီလုပ်ငန်းတွေချိနဲ့သွားတယ်။အမှားစာတွေကျဆင်းသွားတယ်။ဒီ COVID-19 အကျက်တဲကမ္ဘာတဝန်းရင်ဆိုင်ရတဲ့အကျက်တဲဖြစ်တယ်။ဒါပေမဲ့ဒီအကျက်တဲဟာကာလာလိုဖြစ်တယ်။ပြန်ပြီးရုံထနိုင်တယ်။ဒီနေ့အထည်ချုပ်လုပ်ငန်းမှာအဓိကရင်ဆိုင်နေရတဲ့ပြဿနာကဒါမဟုတ်ဘူး။အားလုံးသိကြတဲ့အတိုင်းပဲ2020 21ခုနှစ်ဖေဖော်ဝါရီလမှာဖြစ်ခဲ့တဲ့
อันนั้นเต็มหนึ่งเสร็จสับบิพิลาเร่ในงานเยอะจัดเดียร์แต่เจ้าลงงานยังดีกว่าสิ่งของมุพิลาเร่เมื่อมาแต่เจ้าลงงานฮะอาลาลากองเนี่ยลงงานจะคู่บ้าแต่เจ้าลงงานยี่เย่ทั่วโลกมุกเว้นเสร็จสับลันเชิงลูกคอเร่วากงงานในชีมีทั่วจ้าชีมีกูยังงานเย่เสียดูบ้านยังจ้างงานเนี่ยแต่เจ้าทั่วโลกมีเต็มบ่บ่เต็มบ่เร่ที่ลงงานเส้นดีมาตัวเชลลงในเนี่ยสว่างสว่างยี่ดีเลยสี่หนีบ้าเร่ได้บิ้ง ดีด้านเดียวในงานมาลูกตัวมากรีต้องซาลูกมีเดียดว่าร่าปีนั้นในงานมากูไปจ้างแต่เจ้าเสียงดีกาลาชีไปเลยยาราดีฮะเมื่อมาแต่เจ้าลูกงานดีด้วยแต่แค่คนหลังกองดีป่ะทับไปไหมอากูรู้เบาๆแล้วแต่คนหลังกองดีกูอยากอยู่ไหนบุต้องใช้ไหนบุสุราล้อเลี้ยมมาหรอเปลือมมาพี่นายจะไม่ชีบูรู้เวสุยามาป่ะป้าจ้างเลยสุรอสิ่งที่อาณาเดินบินเอาไปในงานยังไม่ดีเงี้ยมือเดียว ปีเรื่องอันนี้ยังนิ่มหน้ามือด้วยทั่วขวาตัวจ้าเลยแต่เจ้าเสียงด้วยไปด้วยอารมณ์ตัวมารวยชอบชาจ้าเลยตีเงี้ยยังมุ่งเล่มสีดอเลยเปลี่ยนอเมริกันปีรองสุเนอุรบัตตะมะการุกาเลยเมื่อมาในงานมาดโมกรีสิลันจังบ่เปลี่ยนเลยเอาสิ่งด้วยสิ่งของสิ่งกูพี่อาบีเรนี่เนี่ยสีบ้าเอียไปสู้เยี่ยยูดังคาถาลูกลาจ้าลูกบ้าไปถ้าจังบ่
แต่เจ้าลงงานด้วยเสร็จยัดดีบุคเข้าเข้ากันอารมณ์เล่มไม่อุ่ยฮะเลยเสร็จดูบัวลาเซียสี่หนีไปเลยครับเนี่ยที่ด้วยนั่นซีซั่นที่เสร็จกับบ้านยามาตรีมีเดียมีคนซีซั่นก็น่าสนใจจ้าละบักเนี่ยพี่อเมริกันต่างกันในเรื่องนี้ยาวในซีซั่นก็เสร็จทุ่มเป็นนี่ละมั้งคุณรู้ไหมที่ตอนนั้นจอซีซั่นที่เสร็จนี่มาพี่มาเป็นสามยากันนักก็น่าสนใจจ้าบักเนี่ย
เป็นเรื่องเกี่ยวกับเมืองราชินีพิพาทดอร์ชินาเซ่ฟิวเอโกยีลาเรดอร์ชินีเป็นจารีอีเมลีฟิวเอฟเฟซบุ๊กสามีนามาลาบรอยยีจารีดอร์ชินีแมทเช็ตเน่แมสเซนเจอร์ก็สารีกูนี่มาพิการเป็นสามีอาศัยสิงห์นี่เป็นจารีไปวันเมื่อนอ่ะคุยเรื่องอุ้งดอร์ชินตียาวเย่แมทเช็ตตุลุลีเน่สามจิมารี คุณมอร์นิ่งวิวเอ้เมื่อเราเป้าเนี่ยพิจารณาบ้านสิพี่ดูการวิ่งเต็มยานเลยเปียหนี้เกี่ยวกับบ้านสิลูกสีลาวารีนอกจากตัวเราสิ่งที่เราการอ่ะวิวเอ้ก็ทุกที่อาจจะอิมิการ์เนี่ยสร้างยุคเป็นผิวอะไรวิวเอ้เอซิสเซนทอลเลนมูรีดามะกันเอซิสเซนเต็มเซปินี่เรตุรีเอ้มาเก็บเปียอีกตลอดจนเราก็ไม่อยู่ไปบ้างเรื่องอะไรก็เกี่ยวกับเปียจ้าเปียเงี้ยเนี่ยข้าคุ้นเต็มอิมิการ์เนี่ยแค่ตัวเราเปียจ้าเปียบุตรสูตรจะมาเนี่ย
ที่ตัวเราเชิงอารมณ์วิวเอซิสเนี่ยก็เลยอาเปิดลูวิวเอซิสเนี่ยเต็มเสร็จตัวเองก็เลยอาเปิดไว้ลูกคุณลูกยีลาไว้เพียงแล้วว่าวิวเอพูดดูพูดตามยาขมยาเพราะว่าเราอิเมกันนี่พี่ผู้เกเรจะน้องสาวรีกูเปลี่ยนจ้าพี่เกเรไม่ได้น่าจะเนี่ยสาพับจ้าพี่เกเรคุณยังไม่อยากรู้เลยชีวิตยันเต็มมาเลยเปล่าเลยเปล่าไม่ไปเลยมันสูตรน้องก็อิเมบอกวิวเราอยากบ้ามาลาตัวบ้ามาลาสูบีเราสูงยังไงมีไว้ อีกอีเมลการ์นี่มีอาเปียนซาปูลามลาสูบีขณะขณะวันที่นี่ก็แล้ววะทีนี้ซีเรมามาสูบีมาบ่าววันเดือนสับปีนี่เราก็ตุยอะไรจีดูจะมาเลยขมยาอาเปียนี่ว่าเลยลูเล่พี่ว่าซีเรนเดือนสับดูเดือนเราเมียไอ้ดามียาจะไม่สัญญาเนี่ยยุติไม่สัญญาเอ็นยี่เนี่ยเมียกูเลยอาเปียวิโดจีดูจะมาเลยขมยาจันนี่เนี่ยสายเรียกข้ามมาในงานอีซีวายเนี่ยจะชาร์จเอาเจ้าหน้าที่กูมาจีบเอ ซีเรนเดนเซอร์ดูดีกว่าดีกว่าทายว่าเลยแต่ชาวเจ้าหน้าที่ก็แต่ชาวดูดีเลยยินดีจ้าลูกทำยี่ดอร์ว่าอย่ามาบิดดูที่ดามยาอาลูกตัวกูเชื่อมาในงานยี่ก็ยี่ที่จะรู้สิบปีสัญญาพี่ชาวตัวพี่ซีเรนเดนเซอร์ปีที่จะมาเลยไม่ได้น่าจะเดนเซอร์เด็กแต่ยังจะเรียนยากูเลยจะบอกจ้าว่าเลยซีเรนเดนเซอร์ด่ากันนายสุรอน่าท้องจีชีอาระเชยเน้นี่จะรู้ว่าเลย
เฉิงเขาดูทั่วเรื่องปีเสียจะมาเลยแล้วเรื่องนั้นก็เปล่าเนาะเราเปลี่ยนเขาเปล่าอยู่เพื่อดูเพื่อทำยานเนี่ยมีด้านดูมีอารมณ์ใส่เจ้ามากูเจ้ามาบาดิขมยาอีอาริกาก็มีอุปสรรคเลยเขาเก็บว่าเฉิงแทบดูปีรอดเรื่องเสียจะมาเลยรูปย้อนหนีไปเนาะแล้วเราเสียจะมารู้กันแต่เนี่ยก็รีดิโอทั่วเรื่องมุ่งหน้าเจ้าปีรอดเจ้าเมียแต่จะทั่วเรื่องมุ่งหน้าเจ้าด้วยนี่แหละพี่
นี่สิมาเยอะแต่มาเลยจะมาเรียกซีซันสังหารเนี่ยแต่ตอนนี้น่าชิบาร์อีอะไรกูเลยน่าทำหมดเยอะจะมาเลยซีซันนี้กูคุ้นรู้อาเปียเรื่อยเลยเจสุดที่เราอีอาริกาโกอาเมียกูเยอะจะมาเลยเนาะ
အခုဆက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းတင်ပြမှုတွေအောက်မှာရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်တချို့ကိုပြောပြပေးစီမှာရှင်။မြန်မာနိုင်ငံကယားပြည်နယ်လွိုင်ကော်မြို့မှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ KNY အမျိုးသားကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေနဲ့ပတ်သက်စစ်ကောင်စီဘက်ကလေရင်နဲ့ထိုးစစ်ဆင်မှုတွေကြောင့်မြို့ပေါ်မှာဒေသခံပြည်သူတွေမရှိသလောက်အိုးအိမ်ဆုံးခွာပြင်းနေရတဲ့သတင်းနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တချို့ရဲ့မှတ်ချက်တွေဖြစ်ပါတယ်။မတနေ့အင်းဆိုတဲ့သောရရှင်ကကြရားပြည်သူတွေဘေးကင်းကြပါစေလို့ဆိုလာပါတယ်။ကိုတင်ထွန်းရွယ်ကတော့
စစ်အာဏာရှင်ကြာဆုံးသွားရင်တော့တိုင်းပြည်ကအေးချမ်းသွားမယ်။စစ်အာဏာရှင်ရှိနေတဲ့ဆိုရင်တိုင်းပြည်ကဗမာနေနေမအေးချမ်းပါဘူး
။မင်းသိန်းဆိုတဲ့သောရရှင်ကတော့စစ်ကောင်စီစစ်ဆင်နေတဲ့ပုံက PDF နဲ့ထိတိုက်မတွေ့ဘဲနဲ့ PDF နဲ့တိုက်ပွဲဖြစ်နေတဲ့နေရာကအရက်သားတွေကိုပြင်းမှထားနေတဲ့ပုံပါပဲ။ PDF တွေကိုလက်မခံမကူညီအောင်လို့ပါရန်ကုန်မှာတော့ကဆိုရင်လည်းဘာမှမဆိုင်နဲ့ရထားတဲ့ကားတွေဖျက်ဆီးပစ်ပါလေစစ်သားပြတဲ့သူတွေနဲ့ရက်ွက်ဒေသခံတွေကိုရန်တိုက်ပေးနေကြပါလေမင်းသိန်းဆိုတဲ့တော်ရှင်ရေးလာတဲ့မှတ်ချက်ဖြစ်ပါလေရှင်ကျော်အောင်ကျော်ဆိုတဲ့တော်ရှင်ကတော့
လိုက်ကောဆိုတာကရားပြည်နယ်ရဲ့မြို့တော်နော်အခုပြည်တွင်းစစ်ဖြစ်နေပါပြီချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလည်းပြည်တွင်းစစ်ဖြစ်နေပါပြီစကိုင်းမကွေးနေရာစုံမှာပြည်သူပြည်တိုက်သူတိုက်နေရေးကြီးတဲ့အချိန်ရောက်လာပါပြီအခုရန်ကုန်မန္တလေးနေပြည်တော်ကိုလာပိုင်းတွင်စစ်ကြီးကူးဆက်လာပါတော့မယ်ကြိုတင်ပြင်ဆင်ထားဖို့တတိပေးရပါလေချောင်းရံကလည်းရှိပါသေးတယ
်ဟုတ်ကဲ့ဒီမှာဒီသောရရှင်ရေးထားတဲ့မှတ်ချက်ရောနောက်ပြီးတော့တခြားသောရရှင်တွေရေးထားတဲ့မှတ်ချက်တွေကိုဖတ်ရတာအထူးစိတ်မကောင်းစရာပါအခုပြောသွားတဲ့သောရရှင်ရဲ့မှတ်ချက်မှဆိုရင်ဒါကတော့တိုင်းဒေသဒေသတွေကစစ်ကောင်စီထိုးစစ်တွေကြောင့်ဒေသရဲ့အရသာပြည်သူတွေမျိုးကြီးတွေကပါအိုးအိမ်ပြပြထွက်ပြေးနေရတဲ့အခြေအနေကိုကြည့်ပြီးတော့တခြားဒေသတွေကပြည်သူတွေလည်းစိုးရင်ထိတ်လန့်နေကြတယ်ဆိုတာအခုမှတ်ချက်မှာတွေ့မြင်နိုင်ပါရဲ့နော်ဝင်းဝင်းဆိုတဲ့သောရရှင်ကတော့အမေစုလက်ထက်ကဖွံ့ဖြိုးတိုးတက်မှုတွေအများဆုံးဖြစ်ပေါ်အောင်လို့ဦးစားပေးဆောင်ရွက်ထားတာဖြစ်ပါတယ်အခုတော့ပျက်စီးကုန်ပါပြီ9နှစ်တာကာလအကောင်းဆုံးဆောင်ရွက်သမျှတွေလာပိုင်းလေးနဲ့ပြတ်သုံးသွားပါပြီလို့ရှင်းလာပါတယ်စိန်နာကိုဆိုတဲ့သောရရှင်ကတော့
ဟိုတလောကတည်င်းနေကြားမိပါရဲ့မဟာလာစစ်တပ်ကချင်းပြည်နယ်ကိုပြာပုံဖြစ်အောင်လှုပ်ပစ်မတဲ့အခုတော့ကြားပြည်နယ်ကိုလက်နက်ကင်ချင်းမတိုက်ဖဲလူနေမြို့ရာတွေကိုမိတိုက်ပြီးပြာပုံလုပ်ဖို့စီမံကိန်းချပြန်ပြီးထင်ပါရဲ့ဗျာ
မတ်သာဆိုတဲ့သောရရှင်ကလည်းစစ်ဘေးမပြေးဘူးတဲ့သူတွေဒီထက်မှရေးထားတဲ့ comment တွေကိုမြင်ရတာတော်တော်ကိုစိတ်မကောင်းဖြစ်ရပါလေတဲ့စစ်မဖြစ်တာတစ်နှစ်ကျော်ပြီတဲ့ပြန်လို့ရပြီလေလေတဲ့သူတို့လက်ထက်မှာထောက်ပံ့ငွေတွေမရှိတဲ့နဲ့ဘာနဲ့လှုပ်ရှားရမလဲပြန်ဘလို့ပြန်ရမလဲကိုချင်းစာပါလို့ရေးလာပါတယ်နောက်ထပ်သတင်းတစ်ပုဒ်အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလိုက်တော့ရှင်ရဲ့နေရဲ့မှတ်ချက်တချို့ကိုလည်းဆက်ပြီးတော့ပြောပြပေးကြပါမယ်။ကျိုးစိုးသူမရှိတဲ့အင်တာနက်အခွင့်အရေးမှုဆိုတဲ့သတင်းဆောင်မမှာတော့မြန်မာနိုင်ငံကအင်တာနက်ဝန်ဆောင်မှုတွေပေါ်မှာအခွင့်အရေးကောက်ခံမဲ့အစီအစဉ်ကြောင့်ဒီအင်တာနက်သုံးဆွဲရတဲ့သူတွေလုပ်ငန်းရှင်တွေနဲ့တကြွလှောက်ရှားသူတွေစိုးရိမ်စိတ်ထွက်ပေါ်လာတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံကကိုဗစ်ရောဂါနောက်ပြီးတော့ဆရာနာတင်ပြတဲ့နောက်နိုင်ငံရေးအခြေအနေတွေကြာနောက်ထပ်အခက်အခဲတွေကြုံမှာကိုစိုးရိမ်နေတာနဲ့ပတ်သက်တဲ့သတင်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့သောရရှင် resort ရေးလာတာကတော့
မလာကတော့တနင်္လာအင်တာနက်နဲ့ Facebook ကြီးကိုပိတ်တောင်ပိတ်ပစ်ချင်နေတာပါ။အခုလည်းပဲသုံးဆွဲသူတွေနေအောင်မသုံးဆွဲနေအောင်ရော့သွားအောင်လုပ်တဲ့နည်းပြပါပါ
။ကိုကျော်ကြီးဆိုတဲ့သောရရှင်ကလည်းအင်တာနက်ပိတ်ပစ်တာလူငယ်တွေကိုပြစ်မှတ်ထားပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့ရေးလာပါတယ်။
အင်တာနက်သုံးလို့လူငယ်တွေရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုရောကြခြင်းလို့တဲ့ရွှေညံတော်ဆူရောက်လုံးနဲ့ဘဘကြီးအာဏာသိမ်းတာနောက်ကျလေခြင်း2015 NLD နိုင်ငံတွေကသိမ်းလိုက်ရင်အခုလောက်ဆိုမြေရောက်စစ်ရထားစီးနေရတော့ပြီ
တက်တက်ဦးဆိုတဲ့တော်ရရှင်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုရေးပါတယ်ရှင
်နိုင်ငံရဲ့ကလေးတငယ်တွေကိုမျက်စိပိတ်နားပိတ်ပြီးတက်တက်လုံးချန်ဆက်ပြန်ပြီးတွန်းချင်တာသူတို့စစ်ဘုံချုပ်သားသမီးတွေကြနိုင်ငံသားမှပညာသင်ပြီးတရားပြတ်တတ်မှုဆိုတာကဒီမိစ္ဆာတွေစီမှာရှာမရဘူး
ဒါကတော့ VOE ကထုတ်လွှင့်ပေးတဲ့ဒီသတင်းအနေနဲ့ပတ်သက်လို့သောရရှင်တွေရဲ့ကိုယ်ပိုင်မြင့်တွေကိုမျက်ချက်ရေးပြီးပြောလာကြတာတွေပါ။သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါလိမ့်ရှင်။သောရရှင်တွေအားလုံးအတွက်ပုံမှုအဆင်ပြေတဲ့သတင်းပတ်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါရနော
်။ကျွန်တော် VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ စာရေးတတအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ app name က VOA Burmese ဖြစ်ပါတယ်။ internet ဆာမျက်နှာလိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။မိုင်းတနာကျော် season 10ဆက်တဲ့မြန်မာပြည်မှပြည်စာများကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျ။ခုဆက်ပြီးတော့မညညိုလင်းစီစဉ်တည်ဆက်တဲ့သတင်းတွေကတုတအစီအစဉ်ကိုတင်ပြပေးပါဦးမယ်။နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုတရစီဖို့မညညိုလင်းကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့ကမ္ဘာနိုင်ငံပေါင်း221နိုင်ငံမှာအသုံးပြုနေတဲ့ mobile phone data တွေရဲ့ဈေးနှုန်းအမြန်နှုန်းနဲ့ data အသုံးပြုမှုအများဆုံးနိုင်ငံတွေအကြောင်းပြောပြပေးထားပါတယ်ခင်ဗျာ။
ဒီနေ့ကမ္ဘာမှာမိုဘိုင်းဆဲလ်ဖုန်းတွေကိုစကားပြောဖို့တက်တက်သားမဟုတ်ဘဲအင်တာနက်ဒေတာတွေဝယ်ယူအသုံးပြုပြီးအီးမေးလ်မက်ဆန်ဂျာ Viber WeChat စတဲ့လူမှုဆက်သွယ်ရေး application တွေအမျိုးစုံသုံးကြပါတယ်။ဒီလိုလူမှုဆက်သွယ်ရေးကွန်ရက် application တွေသုံးနိုင်ဖို့အတွက်မိုဘိုင်းဖုန်းသုံးဆွဲသူတွေဟာမိုဘိုင်းဒေတာတွေကိုဝယ်ယူကြရမှာဘယ်နိုင်ငံတွေကဈေးအသက်သာဆုံးလဲဘယ်နိုင်ငံတွေကဈေးအကြီးဆုံးလဲဆိုတာကြည့်မယ်ဆိုရင်တော့အခုဒီနှစ်ပိုင်းအတွင်းနိုင်ငံပေါင်း221နိုင်ငံရဲ့နောက်ဆုံးအချက်လက်တွေရတော့ကမ္ဘာပေါ်မှာ Israel နိုင်ငံကမိုဘိုင်းဖုန်းဒေတာအတွက်ဈေးအသက်သာဆုံးနိုင်ငံဖြစ်ပါတယ်။ 1K လို့အပြောများတဲ့1 GB အတွက်စတင်နှုန်းက American Dollar 3.35 ဒေါ်လာတနည်းအားဖြင့်ပြောရရင်တော့50ဆင့်ပဲရှိပါတယ်။အခုမြန်မာငွေစည်းနဲ့တွက်ချင်တော့88ကျပ်ခွဲဝန်းကျင်လောက်ရှိတာပါ။ Israel နိုင်ငံလိုဈေးအသက်သာဆုံးတခြား၅နိုင်ငံကတော့ Kazakhstan, Fiji, Italy နဲ့ Sudan နိုင်ငံတွေဖြစ်ပါတယ်။ Kazakhstan နိုင်ငံမှာဖုန်းဒေတာ1 GB ကို American Dollar 15ဆင့် Fiji မှာ American Dollar 19ဆင့် Italy မှာ American Dollar 28ဆင့်နဲ့ Sudan မှာလည်း28ဆင့်နဲ့ပေးရပါတယ်။အခြားတိုင်းမှာတော့ရုရှားကဒီအသက်သာဆုံးပါပဲ။ဖုန်းဒေတာ1 GB ကို American Dollar 29 cent နဲ့ပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကဒီအသက်သာဆုံးမှာ1 GB ကို American Dollar 42 cent ပေးရပါတယ်။ကမ္ဘာပေါ်မှာဖုန်းဒေတာဘိုးဈေးအကြီးဆုံးနိုင်ငံတွေကျင်တော့ဈေးအကြီးဆုံးက Equatorial Guinea နိုင်ငံမှာ1 GB ကို American Dollar 49.68 cent ပေးဝင်ရပါတယ်။Saudi and Prince Faith ဆိုတဲ့အာဖရိကတိုင်းနာကကျွန်းနိုင်ငံလေးကတော့ mobile data 1 GB ကို American Dollar 30.68 cent ပေးရပြီးကမ္ဘာမှာ mobile phone data ဘိုးဒုတိယဈေးအကြီးဆုံးပါပဲ။မာလာဝီနိုင်ငံကတော့ 1 GB ကို $25.46 ချွတ်နိုင်ငံက $23.33 cent နမီးဘီးယားနိုင်ငံက $22.39 cent ပေးကြရတဲ့ဖုန်းဒေတာဘိုးဈေးအကြီးဆုံးနိုင်ငံတွေလည်းဖြစ်ပါတယ်။အခြားတိုင်းမှာတော့ထိုင်ဝမ်ကဖုန်းဒေတာပိုဈေးကြီးပါတယ်။1 GB ကို American Dollar 5.68 cent ပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့လာအိုနိုင်ငံကဈေးကြီးပါတယ်။1 GB ကို American Dollar 3.19 cent ကျပါတယ်။ဒီလို mobile phone data တွေကိုဝယ်ယူပြီးကမ္ဘာမှာအသုံးပြုမှုအများဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ဖင်လန်နိုင်ငံသားတစ်ယောက်ဟာတစ်လမှာဖုန်းဒေတာ35 GB နီးပါးအသုံးပြုပါတယ်။
ဒုတိယအသုံးများရာကတော့ထိုင်ဝမ်ဖြစ်ပြီးတော့တလမှာ125GB တုံးပါတယ်။အော်စတြေးလျနိုင်ငံကတော့တစ်ယောက်ကိုတလမှာ16GB လောက်သုံးပြီးကမ္ဘာမှာဖုန်းဒေတာသုံးဆွဲမှုတတိယအများဆုံးပါတယ်။အာရှနိုင်ငံတွေမှာတော့မလေးရှားနိုင်ငံကသုံးဆွဲမှုအများဆုံးပါတယ်။တလမှာတစ်ယောက်ကို16GB နီးပါးသုံးဆွဲပါတယ်။ မိုဘိုင်းဖုန်းဒေတာသုံးဆွဲကြတာမှာအင်တာနက်မြန်နှုန်း၊စပီးအမြန်ဆုံးနိုင်ငံကတော့ UAE အာရဗ်စောပါးများပြည်ထောင်စုပါ။တစ်စက္ကန့်ကို224သုံးဒသမ၈ခွန်မီဂါဘိုက်အမြန်နှုန်းရှိပါတယ်။တောင်ကိုရီးယားကလည်းတစ်စက္ကန့်ကို138ဒသမ၄ခွန်မီဂါဘိုက်အမြန်နှုန်းရှိပြီးဒုတိယအမြန်ဆုံးပါပဲ။စာတမ်းနိုင်ငံကတော့တစ်စက္ကန့်ကို136ဒသမ၈သုံးမီဂါဘိုက်နှုန်းနဲ့
ကမ္ဘာမှာမိုဘိုင်းအင်တာနက်မြန်နှုန်းတတိယအမြန်ဆုံးနိုင်ငံဖြစ်ပါရှင်။မှန်ညွှန်ညွှန်လင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုတ္တအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ဒီလိုအမေရိကန်အတန်းကနေတင်းနေကုန်နေညပိုင်းသတင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့ကမ္ဘာတစ်လွှားထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါအောင်မယ်။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာ2022
ဒီနေ့ကတော့ကျွန်တော်တို့ရဲ့အလှပြောင်းသူတို့လေးကိုယ်ယူပြီးမဲ့လေတချိန်မှာပဲသူတို့လေးကိုယ်ယူပြီးမဲ့လေတချိန်မှာပဲသူတို့လေးကိုယ်ယူပြီးမဲ့လေတချိန်မှာပဲသူတို့လေးကိုယ်ယူပြီးမဲ့လေတချိန်မှာပဲသူတို့လေးကိုယ်ယူပြီးမဲ့လေတချိန်မှာပဲသူတို့လေးကိုယ်ယူပြီးမဲ့လေတချိန်မှာပဲသူတို့လေးကိုယ်ယူပြီးမဲ့လေတချိန်မှာပဲသူတို့လေးကိုယ်ယူပြီးမဲ့လေတချိန်မှာပဲသူတို့လေးကိုယ်ယူပြီးမဲ့လ
ပြောမယ့်ညမျိုးတော့ပေကျင်းမှာ2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတွေအတွက်ဆိုးရွားလာကြတဲ့သတင်းသမားတွေကိုစက်ရုပ်စပွဲထိုးပြီးပြီးတော့စက်ရုပ်စပွဲမှုတွေကျင်းပနေတဲ့စားတောက်စရာတွေနဲ့ကျွေးမွေးအခမ်းအနားတွေအဓိကသတင်းသမားတွေစုဝေးစားတောက်ကြတဲ့နေရာမှာအစားတောက်တွေကိုအမိုးပေါ်ကစက်ရုပ်လက်တံတွေနဲ့ချပေးနေတယ်လို့အစားတောက်ပြင်ဆင်တဲ့နေရာမှာလည်းစက်ရုပ်တွေကိုအသုံးပြုနေတာပါ ထို့ဆွဲကြော်လူအစားအသောက်ကိုဆက်ရုပ်လက်တံတွေနဲ့အမိုးပေါ်ကနေချပေးနေတယ်လို့ဟာဘာကလူအစားစာတွေကိုလည်းဆက်ရုပ်တွေကပဲပြင်ဆင်ပေးနေတာပါ။ချိုကျိုအိုလံပစ်ပွဲတော်ထက်ကိုဗစ်စီးကမ်းတွေကိုတင်းကျပ်ထားပြီးရောက်လာကြတဲ့သတင်းသမားတွေအားကစားသမားတွေနဲ့တာဝန်ရှိသူတွေကိုဘဘယ်လို့ခေါ်တဲ့သတ်မှတ်နေရာတွေမှာချထားမှာပါ။အဲ့ဒီနေရာတွေကနေအပြင်ကိုထွက်လို့မရတယ်လို့အထဲမှာအချင်းချင်းတွေးဆု ီးထွက်သွားပြီးရင်လည်းပြန်ဝင်လို့ရမှာမဟုတ်ပါဘူး။တိုကျိုအိုလံပစ်နဲ့မတူမှာကတော့ပြည်ရင်းကပြိုင်သက်တွေပြိုင်ပွဲတွေမှာအပြေးနိုင်မှာပါ။ပြိုင်ပွဲတွေကတော့ဖေဖော်ဝါရီလ၄ရက်နေ့ကနေစတင်ကျင်းပမှာဖြစ်ပါရဲ့ရှင
်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာရှိတဲ့ UNO တိရစ္ဆာန်ဥယျာဉ်မှာဘန်ဒါဝဲဝံအမွှာလေးနှစ်ကောင်ကိုပထမဆုံးအကြိမ်အများပြည်သူကိုပြသခဲ့ပါရယ်။လေးလေးနဲ့ရှောင်းရှောင်းလို့နာမည်ပေးထားတဲ့ဒီအမွှာပန်ဒါနှစ်ကောင်ဟာပြီးခဲ့တဲ့နှစ်ဇွန်လကမွေးဖွားလာခဲ့တာပါ။တိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကူးစက်မှုတွေတိုးနေတာကြောင့်တိရစ္ဆာန်ရုံကိုဇန်နဝါရီလ17ရက်နေ့ကပိတ်ထားရတာဖြစ်ပြီးတော့ဒီအမွှာပန်ဒါနှစ်ကောင်ကိုဆီးရှုဖို့အတွက်လူအယောက်900ကျော်ကိုကန်ဆယ်မဲ့၌ရွေးချယ်မှာပါ။ကန်ဆယ်မဲ့ပေါက်တဲ့သူမှသူတို့ကိုကြီးကွင်ရမှာဖြစ်ပြီးတော့အချိန်3ရက်ကြာဖွင့်ထားပေးမှာပါ။ကန်ဆယ်မဲ့ပေါက်တဲ့သူတွေအနေနဲ့ပန်ဒါဝဲဝင်လေးတွေကိုကြီးဖို့10မိနစ်ပဲအချိန်ရမှာပါ။သူတို့နှစ်ဦးရဲ့မိခင်ဖြစ်သူရှင်းရှင်းဟာဂျပန်နိုင်ငံကိုလွန်ခဲ့တဲ့10နှစ်ကျော်ကတည်းကရောက်နေတာဖြစ်ပြီးတော့ဒီအမွှာပန်ဒါနှစ်ကောင်ဟာဂျပန်ပြည်ကတိရစ္ဆာန်ရုံမှာပထမဆုံးမွေးဖွားတာလည်းဖြစ်ပါတယ်။ပန်ဒါအမွှာဟာမွေးဖွားတော့ကတရားဂရမ်ပဲရှိခဲ့ပေမဲ့အခုအခါမှာတော့အလေးချိန်တစ်ဖြည်းဖြည်းတိုးလာခဲ့ပြီးနှစ်ကောင်စလုံး14ကီလိုကျော်ကျော်ရှိနေပါပြီခမညာ
။ဘိုလီးဗီးယားနိုင်ငံလာပက်စ်မြို့မှာဇန်နဝါရီလ17ရက်နေ့ကရိုးရာအခလူကူနေ့ကိုကာရွက်ဝါတဲ့နေ့ကျင်းပပါတယ်။ဌာနေတိုင်းသားတွေရောင်စုနေ့နဲ့ချီကျင်းသုံးခဲ့တဲ့ဆေးပြေဝါဖြစ်ကိုကာရွက်ဝါတဲ့ရိုးရာဒလိကိုတရားဝင်သတ်မှတ်ခဲ့တာကတော့2016ခုနှစ်ကဖြစ်ပါတယ်။ဘိုလီးဗီးယားဆူရချေဆိုင်တဲ့နန်းတော်ရှိမှာဌာနေတိုင်းရင်းသားအမျိုးသမီးတွေနဲ့အတူဘိုလီးဗီးယားယဉ်ကျေးမှုဝန်ကြီးဆာဘီနာအိုရယ်လာနာလည်းပါဝင်ဆွနေပါတယ်။နန်းတော်ထဲမှာတော့သမရလူအီအာစ်ကိုတိုင်းပါဝင်ဆွနေခဲ့ပြီးကိုကာစိုက်ပျိုးသူတွေနဲ့ကိုကာရွက်ဝါတဲ့ဒလိချေပြန့်လာတဲ့အကြောင်းပြောဆိုဆွနေခဲ့ပါတယ်။ကိုကာရွက်ဝါတာဟာစီးပြေဝါပြေအာဟာရပြည့်ုံတာမကဘိုလီးဗီးယားနိုင်ငံရဲ့ထိတွေ့ကင်တွယ်လို့မရတဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုလည်းဖြစ်ပါတယ်။တရားမဝင်မှုရေးဆေးဝါးအဖြစ်သတ်မှတ်ထားတဲ့ကိုကင်းချက်လုပ်တဲ့နေရာမှာအထူးကပါဝင်ပစ္စည်းဖြစ်တဲ့ကိုကာရွက်ဟာသတ်မှတ်ထားတဲ့နိုင်ငံကဈေးကွက်မှာရောင်းဝယ်လို့ရတဲ့ပစ္စည်းမဟုတ်ဘူးလို့ကုလသမဂ္ဂမှုရေးဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံကပြောဆိုထားပါတယ်ရှင
်။နယ်သာလန်နိုင်ငံက Dash လူမျိုးတွေကတော့ COVID ကာလအတွင်းသူတို့နိုင်ငံမှာ lockdown cha atwa la kan tat da ri ga ni phit la de sait phi si mu ri go phie shoe bo twet ga ri go yai khwe da da ma mho pin le kan chi ma twa aura ri lou la ja ba de ga smash ga ri go yai khwe chin lo name pe tha de a mwa ni go na yak u saung ne apwe ha sait phi si mu ri go phie shoe bo ga a haung ri go tu ri tu yue ni ne yai khwe ni da ba netherland nai ngan ma december la ale law ga sa bi january la 14 ya ni a thi machine ဖြစ်ဆိုင်တွေကလွယ်ပြီးစားတော့ဆိုင်တွေလူများစုသွားလာနိုင်တဲ့နေရာတွေကိုပိတ်ထားခဲ့တာပါတဟိတ်မြို့မှာဆိုရင်လဲအဆိုတင်တဲ့နီးပြဂျူလီစကော့ကဥဆောင်ပြီးပင်လယ်ကမ်းခြေမှာအတကုံအော်တဲ့နီးနဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့နေပါတယ်ပင်လယ်ကမ်းခြေမှာဘယ်သူမှမကြားနိုင်တဲ့အတွက်လဲစိတ်ရှိလက်ရှိအွန်လိုင်းနဲ့နီးကိုနေ့စဉ်ပြုလုပ်နေတာဖြစ်ပြီးတော့ပါဝင်သူတွေကလည်းဒီနီးကအထောက်အကူပြုတယ်လို့ပြောပါတယ်ခင်ဗျာ
ကိုငင်းကြတဲ့မခင်ဖြူထွေးတို့ပူတွဲတင်ဆက်တဲ့ကဘာတလွားထူးခြားစံပြအစီသတင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာတင်းငုံနေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲသရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုအီးမေးလ်ကနေလည်းဆက်သွယ်လို့ရနိုင်ပါတယ် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကိုဆက်ပြီးတော့တင်းငုံနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတလဲပြောပြပေးပါအောင်မယ်ခင်ဗျာ
ရန်ကုန်အလိုမျိုးထော်လီခွေအနီးမှာရှိတဲ့273စီဆိုင်မှာဒီကနေ့နဲ့ပိုင်းကပေါက်ကွဲမိလောင်ခဲ့တယ်လို့ရန်ကုန်မြို့ကတွေကပြောပါတယ်။ပေါက်ကွဲတန်ကြားပြီးတဲ့နောက်မိလောင်ပြီးတစ်ဆိုင်လုံးပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့မဏိဒီသခံတွေကဆိုကြပါတယ်။မြန်မာနိုင်ငံမိသားဦးစီးဌာနရဲ့လူမှုကွန်ရက်ပေါ်ထုတ်ပြန်ချက်မှာတော့မိလောင်ဆုံးရှုံးမှုရှိတယ်ဆိုတာပဲဖော်ပြထားပြီးဘာကြောင့်မိလောင်ဆုံးရှုံးရတယ်ဆိုတာကိုရေးမထားပါဘူး။ PDF ရန်ကုန်ပြည်သူ့ကာကွယ်ရေးအဖွဲ့တစ်ဖွဲ့ကတော့အလုံးမျိုးနယ်အတွင်း273စီဆိုင်ကိုလက်ပစ်ပုံနှလုံးနဲ့သူတို့တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ VOA အနေနဲ့တိကျအတည်ပြုလို့မရပါဘူး။အမေရိကန်ပြည်ထောင်စု Texas ပြည်နယ်ကဂျူးဖျားကြောင်တစ်ခုထဲမှာဒဇာဂန်တွေဖမ်းထားတဲ့လူဟာဂျူးလူမှုအသိုက်အဝန်းကိုတမင်ပြစ်မှတ်ထားတာမဟုတ်ဘူးလို့အမေရိကန်စုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြပါတယ်။ Congregationဘက်ဣစရေဂျူပြားကျောင်းထဲမှာတရားခံအဖြစ်ဖမ်းထားခဲ့တဲ့လူ၄ဦးစလုံးဗေးမသိရမခပြန်ထွက်လာနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့ညမှာပြောပါတယ်။ဇာခံတဦးကတော့အစောပိုင်းမှာပြန်လွတ်လိုက်တာဖြစ်ပြီးကျန်၃ဦးကိုတော့တာဝန်ရှိသူတွေကဖျားကျောင်းထဲဝင်ပြီးကယ်ထုတ်ခဲ့တာပါ။ဂျူပြားကျောင်းကိုဝင်စီးခဲ့သူတိတ်ဆုံးသွားတယ်ဆိုပေမဲ့ဘလို့တတ်ခံရတယ်ဆိုတော့တာဝန်ရှိသူတွေကတုတ်ထုတ်ပြန်ခြင်းမရှိပါဘူး။ယူကရိန်းစစ်ဘေးတွေရဲ့ကွန်ပျူတာစနစ်တွေဖျက်ဆီးအတိုက်ခံနေရတယ်လို့ Microsoft ကုမ္ပဏီကြီးကပြောပါတယ်။ဒါပေမဲ့ဌာနရေးအတွက်ကတော့အတိအကျမပြောပါဘူး။အင်္ဂလိပ်လို malware လို့ခေါ်တဲ့ဖျက်ဆီး software ကိုကြာတာပတိနေမှာစတွေ့ခဲ့တယ်လို့ Microsoft ကုမ္ပဏီကသူ့ရဲ့ blog မှာပြောထားပါတယ်။တိုက်ရိုက်ဆိုင်ဆိုင်အဲ့ဒီအချိန်မှာပဲယူကရိန်းစစ်ဘေးရဲ့ website ခေါ် internet စာမျက်နှာပေါင်း80ကျော်လဲ internet နဲ့ပြတ်တောက်တော့ကြပါတယ်။ဟေဒီတပ်ရဂျိုဗင်းဝိုင်ဆေးကိုလောက်ကျန်တပ်ဖြတ်မှုနဲ့တန်ရက်ရှိခံထားရတဲ့ဟေဒီအမဟောင်းတယောက်ကိုဂျမေကာနိုင်ငံမှာဖမ်းဆီးခဲ့တယ်လို့ဟေဒီတာဝန်ရှိသူတွေကပြောပါတယ်။တပ်ရဝိုင်ဆေးကိုလောက်ကျန်တပ်ဖြတ်မှုဆွဆွဲခြင်းနဲ့လွတ်တော်မဟောင်းဂျင်းဂျိုဂျိုဆက်ကို2020ခုတစ်ခုနှစ်ဇူလိုင်လကတည်းကအလိုရှိနေတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးကြတာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစက်ပန်းဆိုင်ရာနဲ့ရုပ်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Ivanov တို့ဖြစ်ကြပါလေ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ View American တန်ရဲ့တင်းငွေနေတဲ့ညအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ View ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးပြည်အနေနဲ့ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.